မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားကြတဲ့ရိုဟင်ဂျာဒုက္ခသည်တွေမိမိသဘောနဲ့ဘေးကင်းလုံခြုံစွာပြန်နိုင်မယ့်အခြေအနေတွေဖန်တီးပေးရင်မြန်မာအစိုးရကိုဆက်လက်ဖိအားပေးသွားမယ့်အကြောင်းဘင်္ဂလားဒေ့ရှ်အစိုးရကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကထားလောင်းကတိပြုလိုက်ပါတယ်။အမေရိကန်အစိုးရရဲ့ရည်တည်ချက်နဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခါစီနာကိုသမ္မတထရမ့်ကစာရေးအသိပေးခဲ့တာလို့ဘင်္ဂလားဒေ့ရှ်အခြေစိုက်ဒါကာထရီဘူးန်သတင်းမှာဖော်ပြထားပါတယ်။သမ္မတရဲ့စာကိုတော့ဘင်္ဂလားဒေ့ရှ်ဆိုင်ရာအမေရိကန်သမ္မတကြီးမာရှယာဘန်နီကက်ကဝန်ကြီးချုပ်အိမ်မှာတွေ့ဆုံစဉ်ကြာသပတေးနေ့ကပေးအပ်ခဲ့တာပါ။ဒါ့အပြင်ရခိုင်ပြည်နယ်အတွင်းကပဋိပက္ခတွေဖြစ်ပေါ်အောင်စတင်လှုပ်ဆောင်ခဲ့တဲ့မြန်မာတာဝန်ရှိသူတွေကိုအရေးယူဖို့လိုအပ်ကြောင်းလဲသမ္မတထရမ့်ရဲ့စာထဲမှာဖော်ပြထားတယ်လို့ဆိုပါတယ်။မကြာသေးခင်ရပိုင်အတွင်းကဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံတို့ကိုတွားရောက်ခဲ့ကြတဲ့ကုလသမဂ္ဂလူမျိုးရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကကိုယ်စားလှယ်တွေကလည်းဒုက္ခသည်တွေနေရပြန်နိုင်ရေးအတွက်မြန်မာဘက်ကလက်ရှိတဲ့ပို့ပြီးတော့လှုပ်ဆောင်ပေးဖို့လိုအပ်ကြောင်းပြောပါတယ်။ရခိုင်ပြည်နယ်မှာမနစ်ဩဂုတ်လကတကြော်ပြန်ဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကရိုဟင်ဂျာဒုက္ခသည်9000လောက်တိခါမှာခင်ဗျ9000လောက်ထွက်ပြေးသွားကြတယ်လို့ကုလသမဂ္ဂကထုတ်ပြန်တဲ့စီးရင်စရာတွေမှာဖော်ပြထားပါတယ်